အမေရိကန်နိုင်ငံသားဝင်ကြီးသည့်ဂျွန်ကယ်ရီဟာနိုင်ငံသား၏ဝင်ကြီးဌာနမှအမေရိကန်ပြည်ထောင်စုရဲ့အဆင့်အမြင့်ဆုံးတန်တမန်တဦးအနေနဲ့တနင်္လာနေ့မှာစတင်တာဝန်ထမ်းဆောင်နေပြီဖြစ်ပါတယ်။နိုင်ငံသားဝင်ကြီးအဖြစ်ပထမဆုံးတာဝန်ယူတဲ့နေ့မှာပဲအပြည်ပြည်ဆိုင်ရာလူ့အခွင့်အရေးတွေကိုအကာအကွယ်ပေးဖို့လိုမယ်ဆိုတာကိုမစ္စတာကယ်ရီကထောက်ပြသွားပါတယ်။နိုင်ငံသားဝင်ကြီးဌာနဆိုင်ရာ VOA သတင်းတောက် Scott Stans သတင်းရေးသားပေးပို့ထားတာကိုကုသညုံကပြောပြပေးထားပါတယ်ရှင်။
နိုင်ငံသားဝန်ကြီးဖြစ်တဲ့ပထမဆုံးသူရုံးစတက်တဲ့နေ့ရုံးရောက်မှာပဲနိုင်ငံသားဝန်ကြီးသစ်ကယ်ရီကိုနိုင်ငံသားဌာနဝန်ထမ်းတွေကကြိုးစားပါတယ်။အဲ့ဒီမှာပဲဒီကဘာကြီးကိုပို့ပြီးတော့ငြိမ်းချမ်းလုံခြုံတဲ့ကဘာဖြစ်ဖို့သမ္မတဥဘာမားရဲ့ဆောင်းချက်တွေကိုသူဆက်လုပ်သွားမယ်ဆိုပြီးတော့ဝန်ထမ်းတွေကိုပြောသွားပါတယ်
။ And what he has implemented through your efforts over the course of the last years without any question has restored America's reputation.
ပြီးခဲ့တဲ့နှစ်တွေမှာသမ္မတရဲ့အမျှော်မြင်ပေါ်မှာတန်တရားမရှိပဲခမရတို့ကျူးပန်းခဲ့တာတွေကြောင့်သမ္မတရဲ့လုပ်ငန်းပြင်းပြမှုတွေဟာကမ္ဘာမှာအမေရိကန်ရဲ့ဂုဏ်သိက္ခာအမေရိကန်ရဲ့အခန်းကဏ္ဍကိုပြန်လည်ရယူနိုင်ခဲ့ပါတယ
်။အခုလိုမျိုးအမေရိကန်ရဲ့ဂုဏ်သိက္ခာတွေအတိမတ်ပြုခံပြီးတော့ဩဇာတက်လာတာကြောင့်ကမ္ဘာလူသားတွေအတွက်စွမ်းဆောင်ရည်မြင့်တင်ပေးရမှာအထောက်အကူဖြစ်စေတယ်လို့ Mr. Kerry ကပြောပါတယ်
။ We have to try to make peace in the world, a world where there is far too much conflict and far too much killing. There are all
ပြည်ခါတွေများပြားရှိနေသေးတဲ့ကမ္ဘာတပ်ဖြတ်မှုတွေများပြားရှိနေသေးတဲ့ဒီကမ္ဘာမှာငြိမ်းချမ်းမှုရဖို့ကျွန်တော်တို့စ조사နေတာပါဒီလိုငြိမ်းချမ်းရဖို့အခြားနည်းလမ်းတွေရှိပါတယ်လူတွေကိုစင်းရဲမွေးတင်မှုဝဲကနေကယ်ထုတ်ရပါတယ်ယောဂဗျာတွေကိုကုသပေးဖို့ကြိုးပမ်းရပါတယ်လူခွင့်ရေးတွေလေစာလိုက်နာမှုနဲ့လူတွေရဲ့စွမ်းဆောင်ရည်ကိုမြှင့်တင်ပေးရပါတယ်အတန်တိတ်နေရသူတွေဖွင့်ဟပြောဆိုလာအောင်ဆောင်ရွက်ရပါတယ
်သမ္မတဥဘာမားရဲ့ပထမသတ္တန်းအတွင်းမှာဒီကွန်ဂိုဒီမိုကရက်တစ်နိုင်ငံအတွင်းအမျိုးသမီးတွေအပေါ်မှာကြမ်းဖက်မှုတွေရပ်တန့်သွားအောင်မျိုးလူခွင့်ရေးကိစ္စတွေကိုအာရုံစိုက်ပြီးတော့လုပ်ခဲ့ပါတယ်။မစ္စတာကယ်ရီဟာနိုင်ငံသားဝန်ကြီးတာဝန်နဲ့ဒါမျိုးတွေကိုပို့ပြီးတော့လှုပ်ဆောင်လာနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်း HRW လူခွင့်ရေးစောင့်ကြည့်မှုဖွဲ့ရဲ့ဝါရှင်တန်ရုံးဒုတိယညွှန်ကြားမှူးဆာရာမာဂွန်ကပြောပါတယ
်။ Certainly it can be done more comprehensively. I'd like to see in the next Obama administration it become an even more
ပိုပြီးပြည်ပြည်စုံစုံဆောင်ရွက်လာနိုင်မှာအသေးချပါ။သမ္မတဥဘာမားရဲ့နောက်တစ်ကြိမ်သမ္မတသက်တမ်းမှာလူခွင့်ရေးကိုပို့ပြီးအာရုံစိုက်လာတာမျိုးမြင်ချင်ပါတယ်။အထူးသဖြင့်တော့အစိုးရကတာဝန်ယူဖြည့်ရှင်းကင်တွယ်နေရတဲ့အမျိုးသားလုံခြုံရေးဆိုင်ရာကိစ္စရပ်တွေမှာပါ
မစ္စတာကယ်ရီဟာမြမရေးမှာစိတ်ဝင်စားသူတက်ကြွသူလို့လည်းလူသိများပါတယ်အထက်လွှတ်တော်အမတ်ဖြစ်တဲ့မြန်မာနိုင်ငံကိုတွားရောက်ခဲ့ဘူးသလိုပဲမြမဒီမိုကရေစီရေးအတွက်အထက်လွှတ်တော်ထဲမှာတက်တက်ကြွကြွနဲ့ဆွမ်းခဲ့သူလည်းဖြစ်ပါတယ်2008ခုနှစ်ရွှေဝါရောင်တန်ကရေးခင်ပြီးမြန်မာနိုင်ငံပေါ်မှာအမေရိကန်ပြည်ထောင်စုကရေးယူတန်ခတ်ရေးအတွက်ဥပဒေချမ်းကိုလည်းအထက်လွှတ်တော်တွင်မှကမန်းကထပြုပြီးတော့ဥဆောင်တင်သွင်းခဲ့သူဖြစ်ပါတယ်ဒါအပြင်မြန်မာနိုင်ငံတည်းနိုင်ငံရေးအပြောင်းလဲတွေတွေ့လာရတော့ဒီအပြောင်းလဲကိုအားဖြစ်စေအောင်အမေရိကန်အပြည်တော်စုအနေနဲ့ဘာတွေလုပ်ပေးနိုင်မလဲဘာတွေအားဖြည့်ပေးနိုင်မလဲဆိုပြီးတော့မြန်မာအရေးကိုစောင်းမားရေးပြီးတော့လှုပ်ဆောင်ခဲ့ဘူးပါတယ်နိုင်ငံခြားရေးဝန်ကြီးသစ်ကယ်ရီဟာအရှိလေပိုင်းကိစ္စတွေနဲ့ပတ်သက်လို့လဲအစ္စရေးသမ္မတရှီမွန်ပါရစ်အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူးနဲ့ပါကစ္စတန်သမ္မတမမ်မတ်အာဘတ်စ်တို့နဲ့ဖုန်းစကားသူပြောပြီးသွားပါပြီအစ္စရေးနဲ့ပါလက်စတိုင်ကြားမှာငြိမ်းချမ်းရေးကိစ္စဆောင်ရွက်သွားဖို့ပုဂ္ဂိုလ်ရေးအရာဂတိကဝတ်ပြုမိတ်ဆက်တဲ့သဘောပါဒါအပြင်ဂျပန်နဲ့တောင်ကိုရီးယားကနိုင်ငံခြားရေးဝန်ကြီးတွေကိုလည်းသူဖုန်းဆက်ပြီးတော့စကားပြောပါတယ်။မြောက်ကိုရီးယားအနေနဲ့နောက်ထပ်ဒုံးကျည်စမ်းသပ်မှုတွေလုပ်ပြီးတော့ရန်စတာတွေဆက်လုပ်နေမယ်ဆိုရင်တော့တိတာထင်ရှားတဲ့အကျိုးဆက်တွေကိုသူရင်ဆိုင်ရလိမ့်မယ်ဆိုတာကိုမစ္စတာကယ်ရီကသတိပေးပြောသွားပါတယ်။နိုင်ငံခြားရေးဝန်ထမ်းတွေကိုပထမဆုံးမေကွန်စကားပြောတဲ့အထက်မှာတော့ဒီပြီးခဲ့တဲ့နှစ်တုန်းကလစ်ဗျားနိုင်ငံဘန်ဂါဇီကအမေရိကန်ကောင်စစ်ဝင်ရုံတိုက်ခိုက်ခံရမှုအတွင်းသေဆုံးခဲ့ကြတဲ့တန်တမန်တွေရဲ့ဆွလွန်မှုကိုအတိအမှတ်ပြုပြောသွားပါတယ်။
The dangers could not be more clear. We're reminded by the stars and names on the wall.
အနီဇူရာပူပြီးရှင်းရှင်းလင်းလင်းမရှိနိုင်ပါဘူး။ဒီပုံကိုယ်တွေကိုကျွန်တော်တို့အမြဲပဲသတိရနေမှာပါ။အထူးသဖြင့် Chris Stevens, Glenn Doherty နဲ့ Tyrone Woods, Sean Smith တို့ကိုသတိတရရှိနေပါတယ်
။ဒါပေမဲ့လည်းဝန်ကြီးသစ်ကယ်ရီဖို့လစ်ဗျားနိုင်ငံတွင်ကိစ္စဟာကြီးမားတဲ့စိန်ခေါ်ချက်တွေရင်ဆိုင်ရလိမ့်အောင်မယ်လို့ Cato Institute ကသူတည်တည်မာလူအင်နိုဆန်ကပြောပါတယ်။မစ္စတာကယ်ရီဟာသူ့ရဲ့ယင်နိုင်ငံခြားရေးဝန်ကြီးတွေဖြစ်တဲ့အောင်မြင်မြင်တာဝန်ယူခဲ့ကြတဲ့အမျိုးသမီးဝန်ကြီးနှစ်ဦးဖြစ်သူ Hillary Clinton နဲ့ Condoleezza Rice တို့နဲ့ပတ်သက်လို့တော့သူ့ရဲ့ခြေလှမ်းတွေကိုသူမင်းကိုလိုက်ယူရလိမ့်အောင်မယ်လို့ဝန်ထမ်းတွေကနောက်ပြောင်ပြောသွားပါတယ်ခင်ဗျာ